အရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းရဲ့အနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ကိုအတိမတ်မပြုဖို့နဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးမကြာခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအတိမတ်ပြုဖို့ NUG ဝန်ကြီးနော်ဆူဇန်နာလှလှဆူကဒီကနေ့တိုက်တွန်းပြောဆိုပါတယ
် Please the ASEAN member of state not to recognize coup just please recognize and hear the cry of Myanmar people
အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းစစ်တပ်ကိုအတိအမှန်မပြုဖို့မြန်မာနိုင်ငံမှာဒီမိုကရေစီအရေးတန်းတူခွင့်ရေးညီညွတ်ရေးနဲ့တရားဝါပြောရေးကိုလိုလားတောင်းတနေကြတဲ့ပြည်သူတွေရဲ့တောင်းဆိုမှုကိုနားထောင်ပေးဖို့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအတိအမှန်ပြုခြင်းအပြင်ပြည်သူတွေရဲ့အတန်ကိုအတိအမှန်ပြုပါဆိုပြီးအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးနော်ဆူဇန်နာလှလှဆူကပြောသွားပါတယ်မြန်မာအရေးဆွေးနွေးဖို့ရှိနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့ရက်ပိုင်းလိုမှာပဲဒေသရင်းလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေဖြစ်တဲ့အာဆီယံနဲ့လူအခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့တို့ကပူးပေါင်းကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးနော်ဆူဇန်နာလှလှဆူကအခုလိုပြောသွားတာပါ။အရင်အစိုးရလက်ထက်မှာလူအခွင့်အရေးဆိုင်ရာကိစ္စတွေကိုအထူးတလဲမဆောင်ရွက်နိုင်ခဲ့တယ်လို့တိုင်းရင်းသားဒေသတွေကလူတွေရဲ့အသံတွေကိုဥပိ္ပခါပြုခဲ့တာကိုဝန်ခံလို့တဲ့အကြောင်းနဲ့အဲ့ဒီအတွက်စိတ်မကောင်းဖြစ်ရကြောင်းလည်းသူကပြောပါတယ်။အတိတ်ကအမှားတွေရှိခဲ့ပြီးမဲ့အနာဂတ်ဆန်မျက်နှာတွေဖွင့်လှစ်လို့ပါတယ်လို့ဝန်ကြီးနော်ဆူဇန်နာလှလှဆူကပြောဆိုသွားခဲ့ပါတယ်ရှင်။